ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးမအောင်မြင်ဖြစ်ရတာမြန်မာစစ်အုပ်မှတာဝန်ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကုန်စည်ခံရှိရှိနေရပြည်နိုင်မှုကြိုးပမ်းရမှာရိုဟင်ဂျာတွေယုံကြည်စစ်ချအောင်မြန်မာစစ်အုပ်ကဆောင်ရွက်နိုင်တာမတွေ့ရကြောင်းဝန်ကြီးချုပ်ရှေ့ဟာစီနာကမနေ့နောက်ပိုင်းမှာပဲလွှတ်တော်မှာပြောလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြည့်အဝပြင်ဆင်ထားပြီးဖြစ်ပေမဲ့အခုချိန်ထိနေရပြည်ရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့တယ်လို့တရုတ်၊အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝန်ဝင်ကူညီကြဖို့လည်းတိုက်တွန်းခဲ့ပါတယ်။တိုင်းနဲ့ချီဒုက္ခသည်တွေကတချို့ကိုနေရပြန်ပို့ရေးနှစ်နိုင်ငံတာဝန်ရှိသူတွေဒုတိယချင်းဖြစ်ပြီးခဲ့တဲ့လတဲ့စီစဉ်ခဲ့ပေမဲ့မောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေတာပါ။ရိုင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာစစ်တပ်ကတော့ဒုက္ခသည်တွေနေရမပြန်နိုင်တဲ့အဓိကအကြောင်းရင်းဟာARC ဆွမ်းရအုပ်စုရဲ့ချင်းချောင်းမှုကြောင့်ဖြစ်တဲ့အကြောင်းဒုတိယအကြိမ်နေရပြည်အစီအစဉ်တွေမောင်မြင်ဖြစ်ခဲ့ပြီးနောက်မှာပဲပြောဆိုထားတာပါ။နောက်ဆုံးချင်းနေရပြည်ပူရေးလုံလန်းစဉ်စီစဉ်ထားတဲ့ရန်နာနီကမှဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေကိုနေရပြည်ပူဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ထိခိုက်ခဲ့ရတာလို့လည်းဆွဆွဲထားပါတယ်။